ဗစ်တိုးရီးယားလိုထင်ရှားတဲ့ကလေးငယ်ရဲ့အမှုနဲ့ပတ်သက်ပြီးတော့ဥပဒေနဲ့မညီတဲ့လောက်ရဲ့ကျူးလွန်တဲ့မှုခင်ရဲတပ်ဖွဲ့အရာရှိ၃ဦးကိုအရေးယူထားပြီလို့နိုင်ငံတော်သမ္မတရုံးပြောခွင့်ရသူဦးစော်ထေကပြောပါတယ
်။အရေးအရာရှိကျွန်တော်တို့အရေးယူထားတယ်ဆိုအရင်လည်းဖြေကြားထားပါတယ်။အဲ့တော့တိတိကျကျပြောရရင်အဓိကတာဝန်ရှိတဲ့ရဲအရာရှိကြီး၃ဦးပေါ့နော်၃ဦးကိုအရေးယူထားပါတယ်။ဘယ်လိုအရေးယူထားလဲဆိုတော့ရာထူးတွင်းချင်း just sign the promotion stop.ပြစ်တံပေါ့နော်အဲ့ဒါရေးယူထားတယ်လို့ကျွန်တော်တို့ပြန်ပြီးတော့ပြန်ပြထားပ
ါဦးစော်ဒီကဒီကနေ့ပြုလုပ်တဲ့နေပြည်တော်ကအွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောသွားတာဖြစ်ပါတယ်ရေးယူခံရတဲ့ရဲရာရှိတွေကဘယ်သူဘယ်ဝါဖြစ်တယ်ဘလို့ယာရုရှိသူတွေဖြစ်တယ်ဆိုတော့အသေးစိတ်အချက်လက်တွေကိုတော့တိတိကျကျပြောမသွားပါဘူးဒီမှုမှာဥပဒေကျူးလွန်တဲ့ရဲရာရှိတွေကိုလိုအပ်တယ်လို့အရေးယူဖို့အတွက်သမရကဖေဖော်ဝါရီလမှာညွှန်ကြားခဲ့ပြီးနောက်အခုလိုအရေးယူလိုက်တာလည်းဖြစ်ပါတယ်ဗစ်တိုးရီးယားမှုနဲ့ပတ်သက်ပြီးတော့2019ခုနှစ်ဒီဇင်ဘာလ19ရက်နေ့ကပြုလုပ်ခဲ့တဲ့ရဲတပ်ဖွဲ့သတင်းစာရှင်းလင်းပွဲအတွင်းမှာဗစ်တိုးရီးယားရဲ့နာမည်အရင်းနဲ့မိသားစုအချက်လက်တွေကိုရဲအရာရှိကြီး၃ဦးကထုတ်ဖော်ပြောဆိုခဲ့ကြသလိုရဲတပ်ဖွဲ့ရဲ့တရားဝင် Facebook ကနေပြီးတော့လည်းဓာတ်ရိုက်ထုတ်လွှင့်ခဲ့ရာကြောင့်အပြင်းထန်ဝေဖန်ခံထားရတာပါဗစ်တိုးရီးယားလိုရည်ညွှန်းခံရတဲ့ကလေးမလေးဟာလိမ်ပိုင်းဆိုင်ရာကျူးလွန်ခံရတာဖြစ်ပြီးတော့ရဲတပ်ဖွဲ့ကအခုချိန်အထိတရားခံကိုမဖော်ထုတ်နိုင်သေးပါဘူးဗစ်တိုးရီးယားရဲ့အမှုနဲ့ပတ်သက်ပြီးတော့တန်တရားတရားခံကိုအောင်ကြီးကိုတက်တည်အခြေမြစ်မခိုင်လုံဆိုပြီးတော့တရားရှင်ပြန်လွှတ်ပေးလိုက်ပြီးဖြစ်ပါတယ်။ဗစ်တိုးရီးယားမိသားစုပေါင်းရင်းလူများကလည်းသူ့ကိုတရားခံလို့မယူဆကြပါဘူး။နေပြည်တော်မှာဖွင့်လှစ်ထားတဲ့ Wisdom Hill ပုဂ္ဂလိကမူကြိုအကြောင်းက၃နှစ်အရွယ်ကလေးမလေးဗစ်တိုးရီးယားဟာ2019ခုနှစ်မေလမှာလိမ်မိုင်းဆိုင်ရာကျူးလွန်ခံရကြောင်းမိခင်ဖြစ်သူကဇွန်လမှာတိုင်စားခဲ့ပြီးတော့အခုကျူးလွန်မှုဖြစ်ပြီးတစ်နှစ်အကြာမှာဒီမှုကံတွေရမှာပါဝင်တဲ့ရဲရာရှိကြီးတွေအရေးယူထားတဲ့ဆိုတော့သမရယုံကတရားဝင်ထုတ်ပြောတာဖြစ်ပါတယ်